စကိုင်းတိုင်းဒေသကြီးရွှေဘိုခရိုင်တပင်းမြို့နယ်ကခြေရွာတွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေး PDF အဖွဲ့တို့ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်။တက်ပွဲကြောင့်ခြေရွာသားတွေဘေးလွတ်ရာထွက်ပြေးခဲ့ကြရပါတယ်။စကိုင်းတိုင်းက6ဦးမြို့မှာတော့မြို့ရဲ့ပင်မတပိတ်ခေါင်းဆောင်ကိုစစ်ကောင်စီတပ်တွေကပြစ်ခတ်ဖမ်းဆီးခဲ့ပါတယ်။အခုလိုတိုက်ခိုက်ဖမ်းဆီးမှုတွေအကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုတော့ကုသညုံကပြောပြမှာပါခင်ဗျ။
စကိုင်းတိုင်းဒေသကြီးရှူဘိုခရိုင်တပိတ်မြို့နယ်ကရင်ချေးရွာမှာဒီကနေ့မနေ့ပိုင်းကတပိတ်ရင် PDF နဲ့စစ်ကောင်စီတပ်တွေအပြန်အလှန်ပြစ်ခတ်မှုဖြစ်ခဲ့ပါတယ်။ရွာရဲ့တောင်ပိုင်းကဖုံးကြီးကျောင်းကိုစစ်တပ်ကဝင်ရောက်ရှာဖွေစီးနင်းခဲ့ပြီးတဲ့နောက်စစ်တပ်ပြန်ထွက်မှာဒေသခံ PDF တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့တာပါ။အပြန်အလှန်ပြစ်ခတ်တဲ့အခြေအနေနဲ့ပတ်သက်လို့တပိတ်ရင် PDF တာဝန်ရှိသူတူကအခုလိုပြောပါတယ
်။စနစ်မှာတိုက်ပွဲဆက်တယ်။အဲစနစ်မတိုင်ခင်ဗနဲ့လင်းငနဲ့ကသူ့တွေတပိတ်မြို့နယ်ရင်ချေးကျောင်းတောင်ဆောင်ပေါ့လေအဲ့မှာသူတို့တက်ဆွဲတယ်ဝင်ပြီးတော့ဒီဖုန်ရောင်းနဲ့မှဖုန်မြင့်ပြဿနာကြီးယူတယ်။နောက်ဒီရေကြက်တရထုတ်ဖွဲ့ပြတယ်ပေါ့နော်ဖြည့်ပြီးပြတယ်။နောက်ဒီဖုန်ရောင်းမှသူလောင်ထားတဲ့ကျွတ်တော်နေပါလေပေါ့ဆန်အေးဒီသူယူတယ်။ဝတားလေသူစားပြတယ်ပေါ့နော်အဲ့တော့ဒီဘက်ကဒီပြက်တပင်းမျိုးနဲ့ဒီရက်ပေါ့လေဟိုပြပတ်တဖန်ဖို့ပေါ့အဲ့ဒီကကျွန်တော်ဝိုင်းမြေလူတွေပြိတ်ထားတယ်ပြိတ်ထားဆိုတော့အပြန်အလှန်ပြစ်ခတ်မှုက12နာရီမှစတယ်12နာရီမှစတော့အပြန်ပြစ်ခတ်တယ်ပေါ့လေဒါမဲ့နှစ်ဖက်ကြီးကြိုက်တော့အစင်းတော့ကျွန်တော်အတူတူလို့မရဘူ
းအခုလိုပြစ်ခတ်တာတွေမဖြစ်ခင်ရပိုင်းလောက်ကတပိတ်မျိုးမှာစစ်ကောင်စီနဲ့ညီဆက်သူတွေအတက်ခါတာအသေးစားဘုံကွဲမှုတွေဇက်တိုက်ဖြစ်ပြီးတဲ့နောက်စစ်ကောင်စီတပ်တွေဟာရင်ကျွေးရကိုလာရောက်ရှာဖွေခဲ့တာဖြစ်ပါတယ်စစ်ကောင်စီနဲ့တပိန်း PDF တို့အပြန်အလှန်ပြစ်ခတ်တာကြောင့်အနီးအနားကကြေးရွာ900ထွက်မနေရွာလုံးကျွတ်ထွက်ပြေးနေရပြီးတော့စစ်ပီးဒုက္ခတွေသတောင်းကြီးပါနီးစပ်ရာကြေးရွာတွေမှာထွက်ပြေးခိုလုံရပါတယ်။တစ်ဆက်တည်းမှာပဲစကိုင်းတိုင်းရွမပင်ခရိုင်နဲ့ကဏီနယ်တို့မှာလည်းဂျွန်က6ရက်နဲ့9ရက်နေ့တွေမှာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့ပြစ်ခတ်တာတွေဖြစ်ပြီးတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပါပြစ်ခတ်တိုက်ခိုက်နေပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဒေသခံကာကွယ်ရေးအဖွဲ့ဝင်တူကဗီဒီယိုကိုခုလိုပြောပါတယ
်။ရွမပင်နယ်ဖြစ်တဲ့မနီးကတော့ကတလောက်ကျက်ဝင်းကုန်ကျက်နဲ့ဝင်းကုန်ကြမှာဖြစ်နေသူတို့ပုံမှန်ဟိုနေရာချဲ့တာပေါ့ရဲ့အဲ့တော့သူတို့ပုံမှန်နေရာချဲ့တဲ့တတိပြည့်နဲ့ချဲ့လာတဲ့ခါကျတော့ကျွန်တော်တို့ဒီသူရဲဘော်တွေကအားလုံးအစ်စ်နေရာယူပြီးတော့ကျွန်တော်ဖောက်ခွဲယူပဲဒီကဦးစားပေးတုံပြီးတော့ပြစ်ခတ်မှုဖြစ်တယ်တနည်းအားလုံးကဖြစ်တဲ့ဥစ္စာတော့ကျွန်တော်တို့စီလောင်ပေါ့ရင်းမပင်မျိုးနဲ့စီလောင်အနည်းတစ်ပိုက်ဖြစ်တဲ့ပွဲမှာတော့ကျွန်တော်ဒီဖောက်ခွဲရေးတုံးတာဆိုတော့ရောင်းနေတဲ့ဝင်းပြင်းတိကောင်းမှုဟိုရှိသွားတယ်ကျွန်တော်တို့အဲ့အနည်းတစ်ပိုက်မှာသူတို့တောင်ပေါ်ကနေပြီးတော့ရှီလောင်တောင်ဆိုတာရှိတယ်ရှီလောင်တောင်ပေါ်မှာသူတို့လက်နက်ကြီးနဲ့လှမ်းပစ်တယ်အဲ့တော့ကြွားလဲလဲကြတယ်အဲ့ဒီအတွက်ဒီသားကံကြည့်သူတွေကအကုန်လှမ်းပြီးတော့အကုန်ထွက်ပြေးကြတာကျွန်တော်လက်နက်ကြီးနဲ့တော့တောက်ဆောင်ထုနေတာဆိုတော့ကိုယ့်ပြည်သူတွေကမနေရတော့အကုန်ထွက်ပြေးကြတော့
ဒါပြင်စကိုင်းတိုင်းချောင်းမြို့မှာမြို့ရဲ့ပင်မတပိတ်ခေါင်းဆောင်ဖြစ်တဲ့ကိုမန်စာမြေမုံကိုဒီနေ့မနက်ပိုင်းကစစ်ကောင်စီတပ်တွေကတရက်နဲ့ပြစ်ခတ်ပြီးတော့ဖမ်းဆီးသွားပါတယ်။ဖမ်းဆီးခံရတဲ့အချိန်နဲ့ပတ်သက်လို့ဒေသခံတဦးကအခုလိုပြောပါတယ
်။ချောင်းမြို့ကနေရှေ့ကလေးစီးပေါ်တော့ပထမသွားတာ။ဟိုအကူမန်စာမြေမုံကိုဖမ်းမှုရပါဗျာ။ဒီလိုအစီအစဉ်ချပြီးတော့သွားတာဗျာ။အဲဘလူးဖြစ်သွားတယ်ဆိုတော့သူကအမှစကားတွေလူလူရောက်တယ်ဆိုတော့ဒီလိုလင်းမိုင်းပေါ့9နာရီဘယ်တော့ရောက်တယ်ဒီတင်ပြတော့ဒီချောင်းသိမ်းနေတဲ့နေရာကနေဆက်ကြည့်တာပေါ့ညာဟုတ်မဟုတ်ဒါကထွက်ကြည့်လိုက်တဲ့အချိန်မှာရဲနဲ့တန်းတွေ့လိုက်ရဲကားတွေနဲ့တန်းတွေ့တာပေါ့လမ်းပေါ်မှာလမ်းပေါ်မှာတန်းတွေ့တော့သူကပြန်ကြည့်ပြီးတော့အရှောင်လိုက်ဘူးဟိုကပြန်အကူလိုက်ဘူးတန်းကြည့်ကြတာပြည့်တဲ့အချိန်မှာဆိုင်ကြီးဘူးနောက်ပိတ်မှန်ပြီးဆိုင်ကလေးလဲသွားတယ်လဲသွားတော့သူကမျက်နှာနဲ့ဒီလန်းနဲ့ရိုက်အပြလိုက်တယ်ချက်ချင်းပြန်မထားနိုင်တဲ့အချိန်မှာနောက်ကတော့တလဇက်ပြစ်တော့ကြတယ်အဲ့မှာမပြေးနိုင်တဲ့နေ့ပြီးသွားတာ
ကိုမန်စာမြေမုံနဲ့အတူအမျိုးသားနှစ်ဦးကိုလည်းစစ်ကောင်စီကဖမ်းဆီးသွားပြီးတော့မုံရောက်ကိုတခါလေးခေါ်ဆောင်သွားပြီးမိသားစုနဲ့လည်းခုထိအဆက်အသွယ်မရသေးပါဘူးကိုမန်စာမြေမုံဟာမြို့တော်လိုင်းအဆမှာချောင်းမြို့မှာညီငယ်စွာဆန္ဒပြတဲ့ချောင်းပင်မတပိတ်ကိုဥဆောင်သူတူဖြစ်ပြီးတော့စစ်ကောင်စီကဖမ်းဝမ်းထုတ်တာတဲ့အတွက်တင်းဆောင်နေကြပါအခုလိုဖမ်းဆီးခံရတာလည်းဖြစ်ပါတယ်ခင်ဗျ
ကိုတန်းညုံပြောပြပေးခဲ့တာပါခင်ဗျ